င်းများခင်ဗျာဒီနေ့တဲ့ဒီလိုင်းစီစဉ်မှာတော့ဒီစိုးရိမ်မကင်းတဲ့သဘောထားကြီးထွက်ပေါ်နေတဲ့မြေယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပါမြေယာစီမံခန့်ခွဲမှုဥပဒေရဲ့မြေယာတွေကိုပြည်ဝင်ပိုင်ဆိုင်ရောက်ရှောက်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်သက်မှာပဲကုံတော့ပါပြီမြေလွတ်မြေလတ်နဲ့မြေယာစီမံခန့်ခွဲမှုဥပဒေရောက်အစဉ်ဆက်ဆက်ကြွလောက်ကန်ပိုင်ဆိုင်ရတဲ့မြေယာတွေလွတ်လွတ်ဆုံးရှုံးရမှာအေးအေးယူခံမှာကိုဒေသခံတွေလူခွင့်ရလို့ရှာသူတွေနဲ့ကုလသမဂ္ဂအရာရှိတွေလည်းစိုးရိမ်တဲ့အခြေအနေတွေဆိုရင်တော့ဒါတွေပြောနေရရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေရေးချမ်းချင်တွေလယ်သမားရေးလှုပ်ရှားသူတွေကိုဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုအခုပဲစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲမှာပြည်နယ်ဆွေးနွေးဖို့ဒီလူခွင့်ရှင်တွေဦးတင်တောင်းရှိပါတယ်နောက်ပြည်သူ့တိုင်းရင်းသားတာဝန်ကလည်းမှတ်မှတ်ကအတွင်းရင်းမှုဦးစော်ရင်နောက်တစ်ခါဒုံးမြေကွန်ရဲ့ဆွေးနွေးပွဲမှုဦးစီသူတို့ရှိနေပါတယ်ဆိုတော့အရင်ဆုံးတော့ဆရာဦးတင်တောင်းရဲ့အမည်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်အခုဒီပေါ်လေဒီပြည့်ဒီတစ်ပတ်ထဲမှာပဲတတန်းကုန်သွားတယ်တတန်းပြည့်သွားတယ်ဒီဥရီနဲ့ပတ်သက်လို့ပေါ့လေအဓိကစိုးရိမ်စရာအချက်အနေနဲ့ဘာများရှိရလဲများပြောနိုင်မယ်ဆရာဦးတင်တော
်အဓိကအားဖြင့်တော့ဗျာဒီမှာကျွန်တော်တို့ပြင်ဆင်လိုက်တဲ့ပေါ့နော်တတန်းဆက်နှစ်ခုနဲ့ဥရီနဲ့နောက်ဆက်ချက်မှာပြင်လိုက်တယ်ပြင်လိုက်တာပုံမှန်20နှစ်ခါပြတ်ထန်းတဲ့အချက်တွေကဟိုချုပ်ပြောရင်ကျွန်တော်တို့ဒီရေပြည်ပြည်ကနေရိုင်းနဲ့ပတ်သက်ပြီးတော့ဟိုစိုက်ထားမှုမရှိဘဲနဲ့ဆုံးဖြတ်မရဘဲနဲ့လက်ရှိလုပ်ကံလို့ရှင်ထောင်မိနစ်ဒီဖြနိုင်တယ်။အန်ဒီကံဝင်ငါးပေးဒီဖြနိုင်တယ်။အန်ဒီအစ်စ်နေတယ်။အဲ့ဒီနေရာတွေကသူတို့ပြင်ညာချက်တွေကျွန်တော်စစ်ဆောင်ဒေတာလေးတွေမသိနိုင်ဘူး။နောက်တစ်ခါတန်တန်ဒီဒီလက်ထက်ရလမ်းနေတယ်ကျွန်တော်ဖြင်းရ။အဲ့ဒီခါကျတော့ဒူးသားတဲ့ဒီဒီတွေတိုင်းသားတွေအကုန်လုံးကသူတို့ခွင့်ပြုလက်လွတ်ဆုံးချုပ်ပြီးတော့ထောင်ချခံတဲ့အန်ဒီငယ်နဲ့ရင်ဆိုင်နေရတယ်လို့ကျွန်တော်ယုံကြည်တယ်ဗျာ။
ဟုတ်ကဲ့ဒါတော့အဓိကစိုးရိမ်စရာအချက်တွေပေါ့နော်ဆိုတော့ကျွန်တော်ဥဆောင်ရဲ့အမြင်နဲ့ကြားချင်ပါတယ်ခင်ဗျာဥဆောင်ရဲ့အခုကျွန်တော်ဒီဥပဒေမှာအဓိကစိုးရိမ်စရာပုံမှန်စရာအချက်ကဘာတွေရှိနေလဲခင်ဗျာ
ကျွန်တော်တို့ဒီကံဒီကံနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုဆိုတာကတော့ကျွန်တော်တို့ဒီလေယာဉ်နဲ့ပတ်သက်လို့ပြန်လေယာဉ်နဲ့ဓာတ်ရိုက်ဆက်ဆံတဲ့အဲကျွန်တော်တို့ဒါကောင်ဒလမတူကြီးတစ်ခုလုံးအပါဝင်ခွင့်အရှိရမှာဖြစ်ပါတယ်အခုကဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ဒါကောင်ဒလမကိုစားပြုတဲ့အဖွဲ့အစည်းတွေတမကတွေလုံးဝဖွဲ့စည်းခွင့်မရှိတဲ့အချိန်မှာအဲဒါလုပ်တာနောက်ကဘိုးလေယာဉ်စီမံခန့်ခွဲမှုအဖွဲ့ဆိုတာလည်းပဲဒါကျွန်တော်တို့ပြည်အောင်သူ့ဝင်ကြီးတယောက်ကနေပြီးတော့သူ့ကြိုက်သူတို့စီရင်ခန့်ခွဲခွင့်ရှိတဲ့အချိန်ဒီတဲ့ခါကြတော့ဒီဥပဒေဟာပြည်သူတို့ကိုစားပြုရမယ်ဆိုတဲ့အချက်ကြီးကအားနည်းသွားပြီးတော့ဒါကကျွန်တော်တို့ဒီပြည်သူတွေနဲ့ဒါကျွန်တော်တို့ငွေကြေးရှိတဲ့လူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုစားပြုထားတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ဒီဥပဒေရဲ့အကျိုးတရားမှုတွေကတနင်္ဂနွေလုံးကိုကျွန်တော်တို့ဒုက္ခရောက်စေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဒုံးမြေကွန်ရက်ကထွေပင်းမှုဦးစီသူရဲ့အမြင်နဲ့ကြားချင်ပါတယ်ဦးစီသူရဲ့အခုဒီဥပဒေနဲ့ပတ်သက်လို့ဦးစီသူတို့ကစိုးရင်ချက်ဟောပူပန်ချက်ဘာများရှိလဲခင်ဗျာ
ဟုတ်အဓိကဆိုရင်တော့သူကဒီဥပဒေအရဆိုရင်တိုင်းရင်းသားတွေရဲ့ရိုးရတလေးနဲ့ဒီလူလားအခွင့်အရေးတွေကိုတက်ွယ်သွားနိုင်တာလည်းရှိတယ်။ပြီးရင်ဒီဆီရမှာရှင်နောက်ဝတ်အောင်တမန်ရင်ဦးဒီကောတီဆောင်ရေးအတွဲကအမိန့်ကြီးတဲ့တဲ့နဲ့သူတို့ဖိနှိပ်ခဲ့တဲ့ရန်တရားအမွေကိုပြန်ပြီးတော့ကြောက်တော့မှတက်ပြီးတယ်လို့မြင်နေတာရှိတယ်။ပြီးရင်လည်းသွားနေတဲ့ငင်းကြေးလုပ်ငန်းစဉ်တွေကိုချစ်မကိုဖယ်လေးကိုကိုမျိုးကိုစီမံခွဲခွင်းနေနဲ့ဆောင်ပြောင်ရေးဆန့်ကျင်နေတဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ဟိုဖီလာဆန့်ကျင်နေတာကိုမြင်နေတာရှိတယ်။ပြီးရင်ဒီဥပဒေမှာတောင်တူတွေအခုလက်တော့ဆက်ကျဥပဒေမှာ CSO တွေဥပဒေပြင်ရှင်တွေကိုမျိုးပြီးတဲ့လူတွေကထောက်ချမဲ့ပုံမှန်တင်နေလာတာလည်းရှိတယ်။အပြင်နောက်ဆုံးအချက်ကတော့ဒါအမြင်ထပ်သိမ်းမှုဆက်ကျင်နေဥပဒေချက်တွေကိုကျွန်တော်ကအမြင်နဲ့အားဆွေးနွေးပါတယ်။
ဟုတ်ကဲ့ကျေးဇူးပါဆိုဆရာဦးတင်းတန်းကိုပဲကျွန်တော်ဥပဒေမြင်နဲ့ဟိုပြန်ပြီးဆွေးနွေးသိချင်ပါတယ်ဆိုတော့ဟိုဒီလိုအခြေအနေရှိတဲ့သားနဲ့ဒီဥပဒေကိုအခုကလက်တွေ့ကျင့်သုံးဖို့ဒီဖြစ်လာတဲ့အခြေအနေမျိုးတွေဟာအတိတ်ကဘလို့အပိုင်းတွေကြောင့်ဒီလောက်ထိဟိုဒီလိုအခြေအနေကိုရောက်လာတယ်ဒါတွေကိုပြင်ဖို့ဆင်ဖို့ဟိုလုံးနိုင်တဲ့အခွင့်အရေးမရခဲ့လို့လားဆရာဘလို့အခြေအနေကြောင့်ဒီဥပဒေကိုကျင့်သုံးတဲ့အဆင့်ထိရောက်လာတာလဲ
ဒီမှာကျွန်တော်ကဒီဥပဒေကနောက်ဆက်နေမှာပြတ်ထားနေတာအစ်စိုးရလက်ထက်မှာပြတ်ထားနေတာပဲအစ်စိုးရလက်ထက်ပြတ်ထားပြီးတော့ဒီဟာတွေကိုအဓိကအကောင့်တွေပေါ်လာတော့ဒီလေးဥပဒေကဏ္ဍထောက်လာပြီးတော့ဒီလေးဥပဒေဥပဒေကဏ္ဍပေါ့နော်အဲသူတို့ကဒီနေရာဥပဒေတွေလက်တဲ့အခါမှာစီရီဝတ်တွေဥပဒေကဏ္ဍကခုနနေရာလုံငန်းစဉ်နိုင်စဉ်အနောက်ဆက်နေလေယာဉ်ဥပဒေစတဲ့အချက်တွေမှာလူမှုကိုကြိုးစားပြီးတော့ဒေသနာတွေကြိုးစားပြီးတော့နော်ဒီဥပဒေပညာရှင်တွေကိုကြိုးကြလေတွေကိုတော့မခေါ်ဘူးဒီလိုကလေးယန္တရားကိုဒီလိုကလေးဒီယန္တရားကိုကြိုးစားပြီးတော့လူမှုကိုပြည့်စုံစိတ်ကျလို့ရအောင်သူတို့အသုံးစက်လို့ရအောင်ဆိုတော့အမြင်နဲ့လည်းလုပ်တယ်ဒါအဲ့ဒီအာဏာကိုကျွန်တော်တို့ဒီခုကလူမှုဖြစ်တော်ပေါ့ဗျာဖြစ်တော်ကလည်းမမြင်နိုင်ကြတော့တော်တော်ဝန်နေကြအောင်ပေါ့ဗျာဒါအုပ်လည်းကျွန်တော်တို့ကတော့တောင်းလျှောက်ကြမှာတော့မှာအဲ့ဒီလူမှုကစီစဉ်လေသမားရဲ့ဒုက္ခတွေမပါဘဲနဲ့ငြိမ်းချမ်းရေးစီစဉ်မှာထိခိုက်နေ ဒီမြတ်တယ်ဒီလိုရည်ရလုံးလည်းလုံးဝမကိုက်ဘူးလို့ပြောတဲ့အနေထားရောက်နေတယ်ဒါကြောင့်မို့လို့ဒီဥပဒေကိုကျွန်တော်တို့ကတော့ခုကတာဝန်ပဲမရရဘူးဒါနဲ့ကျွန်တော်တို့ဓာကြီးကိုပြန်ဆက်ဖို့ပြန်ပြင်လို့ကျွန်တော်တွေ့ရတယ
်ဟုတ်ကဲ့ဆောက်တင်နိုင်ကျေးဇူးပါဆိုတော့ဥဆောင်ရင်းတဲ့သဘောထားကိုခင်ဗျာအခုဆိုတော့ဒီတကယ်ဥပဒေပြည့်နေဆိုတော့အဓိကလွတ်တော်မှာတာဝန်ရှိတဲ့အပိုင်းပေါ့လေဆိုတော့လွတ်တော်ကဒါနဲ့ပတ်သက်လို့ပြည်စီရမလို့ဒီဥပဒေကဟိုပြင်ဖို့မလို့လေဥပဒေဆိုပြီးတော့မပြင်တာမျိုးလားဒါမှမဟုတ်ပြင်ဖို့နိုင်ငံရေးစံတာမရှိလို့အခုလိုဒီအခုကျင့်သုံးဖို့ဒီဖြစ်လာလားဘလို့ယူဆလဲဆိုရင
်အဲ့တော့ကျွန်တော်တို့ဒီဥပဒေတွေပြင်မယ်ဆိုပြီးတော့သူကဒါသွတ်တော်ကနေပြီးတော့ဒါကျွန်တော်တို့အစိုးရကနေပြင်ရတယ်ဒါပေမဲ့ဒီဥပဒေကိုပြင်တဲ့အခါမှာသူကနေပြီးတော့ကျွန်တော်တို့ guide တဲ့ပေါ်ဗျာ guide တဲ့ဆိုတာကဒီချက်တွေကဒါလိုအပ်ချက်ရှိလို့ပြင်မယ်ဆိုပြီးတော့သူတို့ဖိတ်ကြပါတယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူးကျွန်တော်တို့သိထားတာမြေပြင်အခြေအနေမှာဒီဥပဒေကြောင့်အဲ့လေသမားတွေကထောင်ကြနေတယ်အပြတ်သားတွေမရှင်းနိုင်ဘူးပြောမယ်ဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့အဲကျွန်တော်တို့ဒီဥပဒေကြီးရဲ့မြေစိတ်ရုံးကနေပြီးတော့အမှုပေါင်း9000ကျော်မှ9000ကျော်ပဲရှင်းနိုင်တယ်ဆိုတဲ့အခါကျတော့အောက်ခြေအခြေအနေကဒီဥပဒေကအပြတ်သားကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးလေတွေမတရားသိမ်းခံထားတယ်ဒီတွေဥပဒေတွေပြင်မယ်ဆိုလို့ရှိရင်အောက်ခြေလေသမားစုအဲနောက်ကလေသမားကြီးစွန့်ကျင်သူတွေနဲ့ဖေးချာချာပြင်မှာခင်ဗျားတို့ guide ပြုထားတဲ့အချက်တွေနဲ့မကဘဲနဲ့ဒီချက်ဒီချက်တွေဒီချက်တွေပြင်ဖို့လိုအပ်ပါတယ်အဲတော့ကျွန်တော်တို့ပြင်နေတဲ့လူတွေပြင်ဖို့ဖိတ်ကြားခံရတဲ့လူတွေအနေနဲ့လည်းပဲသွားတဲ့အခါမှာပေါ့နော်ကျွန်တော်တို့ကဓာတ်လူယူလူဆွေးနွေးပါဓာတ်လူယူလူကျွန်တော်တို့ဓာတ်တွေကိုရွေးချယ်ဟိုပေါ့အတိမတ်ပြုပြီးတော့ရွေးချယ်ရမယ်ဒီအချက်လက်တွေကိုကျွန်တော်တို့ကစီစစ်ပြီးတော့လုပ်တဲ့အထဲထဲမှာဥပဒေကိုပြင်ဆွဲတဲ့အထဲထဲမှာလယ်သမားတွေနဲ့လယ်သမားတွေလှုပ်ရှားတဲ့လူတွေပြဿနာကိုအရင်းမြစ်ကစတည်တဲ့လူတွေကိုရွေးချယ်ခွင့်ပေးပါအတည်ပြုခွင့်ပေးပါဆိုပြီးတော့ကျွန်တော်တို့ကသွားတဲ့လူတွေကိုအကြံပြုပါတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဒီအချက်လက်တွေအားလုံးကိုကျွန်တော်တို့ကဓာတ်လူယူမရှိတဲ့အတွက်ကျွန်တော်တို့မဆွေးနွေးခဲ့ပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ဒီအချက်လက်တွေဟာတကယ်လားဆိုလို့ရှိရင်တောင်ပင်မားသူ့ကိုကိုးစားမပြုဘူးဆိုတာကိုကျွန်တော်တို့ကမကိုရပြီးတော့အမှန်တန်ဆိုရင်လည်းအတွက်ဒါရီယာဒီလိုပြက်တာတွေဖြစ်လာရင်တော့ရှင်းနိုင်မှာမဟုတ်ဘူးဆိုတာငကိုရီကကျွန်တော်တို့အကြောင်းကြားထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဟိုဒီလိုဆိုရင်ဇာအချင်းတွေကျွန်တော်ဥစီသူရဲ့အမြင်နဲ့ကြားရမှာခင်ဗျာဒီလိုဆိုရင်ဇာအချင်းတွေရှိနေရင်နောက်တစ်ခုကဟိုဒီကုလသမဂ္ဂဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်ရောမှာပဲဟိုဒီကိစ္စကိုထောက်ပြနေတဲ့အပိုင်းတွေမှာလည်းရှိပါသေးတယ်အထူးသဖြင့်ကတော့ဒါဒီဟိုဒီဥပဒေကိုတကယ်ကျင့်သုံးလာမယ်ဆိုလို့ရှိရင်တိုင်းသားဒေသတွေမှာဟိုသူဖန်းနာစီရရဖြစ်လာမယ်ဒီဟိုကျူးကျော်ကိုပိုင်တဲ့မျိုးကိုကိုသွားလို့လို့ကျူးကျော်လေဆိုပြီးဖန်းနာကစီကံအနေမျိုးတွေရှိနေတယ်ဆိုပြီးစိုးရင်ချက်တွေကိုလက်ပတ်သက်လို့ပြောရတာလည်းရှိပါသေးတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေတဲ့အခါနဲ့ဒီဥပဒေကိုကျင့်သုံးဖို့ဖြစ်လာတာကဘလို့အကြောင်းတွေဖန်တီးပြီးတော့ဘလောက်ထိဖြစ်လာလဲဒါကိုပြင်ဖို့စဉ်းမမဟုတ်မကြိုးစားဘဲနဲ့ဒါကိုကျင့်သုံးဖို့စဉ်းကိုဘယ်လိုဖြစ်ပြောရောက်လာတယ်လို့ဥစီသူတို့နားလည်ကြလဲခင်ဗျာ
ကျွန်တော်နားလည်တာတော့သူအစိုးရဘက်ကအမြင်ကသူကတိုင်းပြည်ရဲ့ GDP ကိုပဲကြည့်တယ်ဟိုတိုင်းပြည်ဝင်ငွေရဖို့လောက်ကိုပဲစဉ်းစားတယ်တကယ်လူထုလူတန်းစားရဲ့အောက်ခြေအခြေအနေနဲ့အမှန်တရားတွေကိုဟိုမပြည့်မနေနိုင်တဲ့လက်တဲ့အဖြစ်တယ်နော်ဟိုပြီးရင်နောက်တစ်ခုကဘာကြောင့်သူတို့အပြည့်ပြုရလဲလို့ပြောရင်ဒီမြေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိုပဲရောင်းကုန်တစ်ခုအဖြစ်ရှုမြင်နေတာမျိုးမြင်နေတာရှိတယ်ဒီနိုင်ငံရေးအယူအဆအရတခြားရင်းနှီးပတ်သက်တဲ့မူဝါဒ policy ရန်လျားတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နိုင်ငံမှာကောကောမွန်မွန်လို့မရှိဘူး2016မှာတွေ့တဲ့ဟိုမြန်မာဟိုမူဝါဒရှိတယ်အဲ့မူဝါဒထဲမှာလည်းမကောင်းတာတွေရှိလို့ကောင်းတဲ့အချက်တွေခိုင်းနာခိုင်းကန်တာတွေပါတယ်အဲ့ဒါတွေလည်းကျင့်သူရှုတာတာရှိတယ်နောက်တစ်ခုကဒီဥပဒေဟိုပြန်ပြီးတော့သူတို့အသက်သွင်းရခြင်းအကြောင်းရင်းကဘာရှိလဲဆိုရင်သူတို့ရင်းနှီးမြှုပ်နှံမှုလုပ်ခြင်းလားကျွန်တော်တို့ဆိုတာကရင်းနှီးမြှုပ်နှံမှုဥပဒေရှိတယ်သူစီဝိုင်းစုံတွေလည်းအစည်းအဝေးဥပဒေတွေရှိတယ်အဲ့လိုဥပဒေရှိပါရင်လည်းနေရာဥပဒေမှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ဆိုတာတွေအကုန်ပါတယ်ဒီဥပဒေတခုတော့ဆုံးရှုံးကြော်ယူအားလုံးကနေသမားဆိုတာစားတကြောင်ပဲပါပြီးတော့ကျန်တာကုမ္ပဏီတွေလုပ်ငန်းရှင်တွေခရိုနီတွေပြည်သားလုပ်ငန်းရှင်တွေပြည်ထောင်လုပ်ငန်းရှင်တွေအလုံးလုံးကိုလုံလိုက်ရင်ရဲရေးပိုင်တဲ့အမှုနဲ့တောင်းသူတွေတရားစွဲဖို့ဆိုတဲ့အားမျိုးတွေဖန်တီးကြတာဖြစ်တယ်ဖန်တီးနေတာမဟုတ်ဘူးဆိုရင်နေတာမဟုတ်ကျွန်တော်ပြစ်သွားပြီကျွန်တော်ဒီဇင်ဘာမှာဒီဥပဒေထွက်ပြီးတော့မဟုတ်ဘူးရလေသမားတွေဆန္ဒပြတယ်အခုဒီနေ့ရှိဆိုရင်35ဦးရှိပြီဒီဥပဒေကတရားစွဲခင်ရလားကျွမ်းငယ်မှာလည်းဒီလိုမျိုးလည်းမြင်ရဥပဒေပုံမှန်20ခုခါဝေးနဲ့စွဲခင်တာ၄ဦးတက်ရှိပြီအဲ့လိုမျိုးသူကလူတို့ကိုဖိနှိပ်ရည်ရန်တရားနဝတာတုံးခဲ့တဲ့အချိန်မှာပြန်ပြီးတော့ဒီဥပဒေကိုအတိအကျပြန်ပြင်ဆင်မှာပဲဆိုကျွန်တော်ထောက်ပြတော့ညာလည်းထပ်ဖြစ်နေတယ်ဒီဖြစ်ဘာဘာရှိသေးလဲလို့ပြောရင်တောင်သူတွေထောက်ကြခင်ရရုံမဟုတ်ပဲနဲ့ဒီထဲမှာ CSO တွေဟိုတော့ရပ်ပွဲကြီးတွေဥပဒေပညာရှင်တွေကသူကဟိုထောင်ချနိုင်တဲ့ပုံမှန်မျိုးတွေထပ်တော့ဥပမာကျူးကျော်သူရဲ့အနောက်မှာကျူးကျော်သေးသူဟိုဝင်ရောက်လောက်ကင်သူရဲ့အနောက်မှာဝင်ရောက်လောက်ကင်သေးသူ ဆိုတဲ့အားမျိုးတွေယူရတလေးကိုဆန့်ကျင်တဲ့အချက်တွေကလည်းအများကြီးပါလာတယ်ပြောချင်တာတိုင်းရင်းသားကိုနားမလဲတာဖြစ်တယ်ပေါ့နော်တိုင်းရင်းသားတွေကိုနားမလဲတာတိုင်းရင်းသားလို့ပြောကြတာပမာတိုင်းရင်းသားတွေကိုလည်းနားမလဲဘူးလက်ပတော်ကိုပါမောက်ပြီးသူတို့ပြီးတဲ့ဖြစ်စဉ်မျိုးတွေထက်ပြအောင်သူဖန်တီးနေတာပြင်ဒီဥပဒေကြီးတဲ့ဟာကလက်ရှိအစိုးရတရတဲ့တာဝန်ယူပြောလို့ရတော်ညာလဲတကယ်လာခဲ့တဲ့နာဝတ်အကအမင်းကြီးချက်နဲ့ကျင်းလင်ခဲ့တဲ့အဖြစ်တဲ့အဲဒီလူမှုခီးနေကြံတရားကိုအသက်သွင်းတာကလွတ်တော်ကပြတ်နေပြီလို့ပြောလို့ရတယ်လွတ်တော်ထဲမှာဒီဥပဒေကြမ်းကော်မတီတို့ဘာလို့ကဆွဲ့ရင်လက်ရှိအမတ်တွေကဖက်ကုန်မဖက်ပဲနေလုံးနဲ့ခလုံးနဲ့တိတ်တဲ့ဟာကပြည်သူတန်ပေါင်းလို့ကတစ်ခွက်ရောက်သွားပြီဆိုတာကိုမသိဘူးပေါ့သူတို့ကတော့အတိအကျနှိမ့်ချုပ်ပြောရင်သူတို့ကဘာကြောင့်လုပ်ရလို့ပြောတယ်တိုင်းပြည် GDP တကူရဲ့ကိုပဲကြီးပြီးလုပ်နေတာဖြစ်တဲ့တကယ်လက်ကလူမှုဘဝတွေဟိုတိုင်းရင်းသားဘဝတွေကိုနားမလည်ဘူးဆိုတာဟိုထောက်ပြချင်ပ
ါဟုတ်ကဲ့ဒီစနေနေ့ကျေးဇူးပါဆိုတော့ကျွန်တော်ဒီစနေဝတ်တက်ကိုတရားရပါဝင်စနေကိုကျွန်တော်ဆက်သွယ်ထားတဲ့ပုံကိုလက်ရှိနေပါတယ်ကျွန်တော်တို့ကိုတီးလည်မှုကထိုင်းနိုင်ငံကပါကိုတီးလည်မှုလည်းစနေကျင်တာလည်းမြင်းမြင်းကျင်တာလည်းစနေမြင်းမြင်းလည်းရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအခြေခံဥပဒေကကျွန်တော်အရင်ကပြောရမယ်ဆိုရင်ညောင်းနှစ်ပင်မိသားစုကနော်အဲ့ဒီအခြေခံဥပဒေမျိုးရေးဆွဲထားသူဖြစ်နေပါတယ်ခင်ဗျာဘာဖြစ်လဲဆိုရင်တော့အခုပြည်သူတွေကိုနော်သူတို့နိုင်ငံအမြောက်များစွာမှလည်းသိခဲ့သလိုပဲနော်ပြည်သူတွေကမောင်းထုတ်တဲ့သဘောမျိုးဖြစ်ပြီးမှသူတို့ရည်ဆွဲတဲ့အခြေအဥ်တွေကိုဖြစ်နေတယ်ခင်ဗျအဲ့အကြောင်းမို့နော်ပြည်သူတွေအနိုင်နဲ့လာဖို့လာလာကြည့်ပြည်သူတွေကိုနော်မျက်နှာမူလို့ရည်ဆွဲတဲ့အခြေအဥ်တွေမျိုးကြောင်းအနေနဲ့ဖြစ်နေချင်းပါတယ်ကွာမဟုတ်လို့ရှိရင်နော်ကျွန်တော်တို့ဆိုင်သားပြည်သူဗမာပြည်သူအားလုံးဟာနော်တို့ကရောက်မဲ့အခြေအနေမျိုးဖြစ်တယ်လို့နော်နော်မိလောင်ရည်တင့်လို့ဖြစ်သွားမယ်ဆိုတဲ့သဘောမျိုးသိရောက်နေတဲ့အတွက်နော်ဒီလိုအခြေခံဥပဒေကိုတော့ဒီအချိန်မှာရေးဆွဲလို့မဖြစ်သေးပါဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်။အရင်ဆုံးကတော့မေတ္တာမျိုးကဦးစိန်မောင်ဖြစ်ပါတယ်။မဆုမုံဖတ်ပြပေးပါဦးခင
်ဗျာ။မန္တလေးတိုင်းဒေသကြီးမရယာမြို့နယ်မှာအနှစ်ပေါင်း40ဓမ္မဥချလုပ်နေခဲ့တဲ့တောင်သူလေသမားကြီးများရဲ့မြေဧကတထောင်ခန့်ကို1988ခုနှစ်မှာအစိုးရကတည်ယူခဲ့ပါတယ်။1990ခုနှစ်မှာတော့တပ်မတော်ကမွေးမြူရေးလုပ်ဖို့ထပ်မံတည်ယူခဲ့ပါတယ်။တကယ်မလုပ်ဘဲနဲ့သူတို့ရဲ့ပတ်သက်သူများကိုလုပ်ပိုင်ခွင့်နေပေးခဲ့ပါတယ်။မူလပိုင်ရှင်တောင်သူလေသမားများက၎င်းမြေများအပေါ်တီးဆားက9000နှုန်းပေးပြီးတော့လုပ်နေခဲ့ကြရပါတယ်။တစ်ဖြည်းဖြည်းတီးဆားကတိုးတောင်းလို့တဧကကို3000အထိပေးပြီးတော့လုပ်နေကြရပါတယ်။အတနာခံတင်ကြခဲ့တော်လဲမရကြပါထိုနည်းအတူပဲရေသာရှည်မြို့နယ်ကကြံဆိုင်တောင်သူများကလည်းဓမ္မဦးချမြေကိုတက်မတော်အစိုးရလက်ထက်ကသိမ်းယူခဲ့ပါတယ်စိုက်ပျိုးရေးမအောင်မြင်လို့သိမ်းထားတဲ့မြေတွေကိုပိုင်ရှင်များကိုပြန်ပေးဖို့သက်ဆိုင်ရာအာဏာပိုင်များထံပြန်အပ်ခဲ့ပါတယ်ထို့တော်လဲအာဏာပိုင်များကပြန်မပေးဘဲအချင်းချင်းညှိနှိုင်းဝေယူကြကြောင်းတို့ကိုရင်ခွင့်ချက်များအရာသိရပါတယ်ကဲမဲ့သူဝေးတဲ့တောင်သူလေသမားများရဲ့ဘဝပါလားလို့တောင်ဆိုရမလိုပါပဲ။အောက်ခြေမှာစစ်ဆေးတွေ့ရှိချက်များအရာဆိုရင်မြေစစ်ဆေးရေးအဖွဲ့တွေကခွင့်ဆင့်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းမရှိပါဘူး။ထို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကြီးဆစ်လွတ်ပြီးတော့စစ်ဆေးစီခြင်းမှာတဲ့သက်ဆိုင်ရာဌာနဝန်ထမ်းတွေအနေနဲ့မှန်မှန်ကန်ကန်အကြမ်းကင်းကင်းနဲ့အစိုးရအပေါ်ပြည်သူအားကိုးလောက်အောင်ဥပဒေနဲ့အညီဆောင်ရွက်စေလိုကြောင်းတောင်းဆိုနေကြတာကိုသိရပါတယ်။ဒီလိုဖြစ်စဉ်နေတဲ့အခြေအနေတွေနိုင်ငံအနှံ့အပြားမှာရှိနေတာကြောင့်နိုင်ငံတော်သမ္မတကြီးကလေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုပြန်လည်စီစဉ်ရေးဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းပေးခဲ့ပြီးတော့အောက်ပါအတိုင်းလမ်းညွှန်မှာကြားထားကြောင်းသိရပါတယ်။လေယာဉ်မြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများမှာတရားစွဲဆိုခြင်းခံရခြင်းနဲ့ရရှိထားသည့်လုပ်ငန်းရှင်များကလည်းပြည်တော်စုတရားလွှတ်တော်ချုပ်ကိုစာချုပ်တော်တင်သွင်းသဖြင့်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရများကတရရပြိုင်အဖြစ်ခြေပနေရခြင်းရှိလာပါ၍နိုင်ငံတော်၏မူဝါဒနှင့်အညီအမြန်ဆုံးစီစဉ်ရန်ဆိုပြီးလမ်းညွှန်ခဲ့ခြင်းဖြစ်ပါれအလုံးခြုံပြီးတော့ပြောရရင်တော့အောက်ခြေအာဏာပိုင်အဖွဲ့အစည်းများကတစ္ဆာရှိရှိတာဝန်သိသိနဲ့အမှန်အကန်မလုံမာကိုစိုးရိမ်နေရတာကိုတွေ့နေရတဲ့အတွက်စီစဉ်ရေးဗဟိုကော်မတီအစ်စ်ကတရားဝင်နဲ့အညီဖြစ်အောင်ကြက်မှတ်ဆောင်ရွက်ပေးဖို့အဓိကလိုအပ်နေပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်ထပ်စာတောင်းလည်းကျွန်တော် Facebook ကပေးပို့ထားတာပါသူကတော့ဦးမျိုးမြင့်ဖြစ်ပါတယ်ကျွန်တော်ကစကိုင်းတိုင်းမော်လိုက်မြို့ကဖြစ်ပါတယ်အခုအစိုးရနဲ့လက်တော်ကနေရာစီမံခန့်ခွဲမှုဥပဒေရောက်ထားရမယ်ဆိုတော့လုံဆောင်ချက်ကဥပဒေနဲ့မညီဖြစ်နေတယ်လို့တင်ပြဆွေးနွေးလိုပါတယ်ဒါကြောင့်လဲဆိုတော့ဒီလိုလုံဆောင်လိုက်တာတွေကဆီယနာရှင်ခေတ်ကအောက်ခြေလူမိုင်ငါဥပဒေကိုမတရားအသုံးချတာမျိုးဖြစ်နေပါတယ်ဒါရီကတိုင်းရင်းသားဒေသတွေကစစ်ပြေးရှောင်နေတဲ့အတွက်ဆိုရင်တော့အများကြီးမျက်နှာကျမှာပါဆိုပြီးရေးပါတယ် နောက်စားကြတော့လည်းကျွန်တော်ဒီ Facebook မှာတည်းရိုက်မှတ်ချက်ပေးနေတဲ့တစ်ခုကတော့ဒီနေမျိုးတွေမှာပြင်ဆင်ထားတဲ့ဥပဒေကိုမရောက်သေးပါဘူးတဲ့မြို့နယ်မြေစင်းနဲ့စီးရင်ဌာနကဘာမှဆောင်ရွက်တာမရှိပါဘူးလေဆိုတော့စောစောဥစိမ်မော်ရဲ့ဆာမလည်းလူလူချမ်းမှာရင်ဆိုင်နေရတဲ့ဒီမြေစင်းရသိန်းကိစ္စကြီးတာဝန်ရှိသူတွေအထူးရောက်မဖြစ်ရှင်းနေတဲ့အခြေအနေတွေကိုထောက်ပြတွေ့ပါတယ်ဒီလိုပဲဒီဝန်ထမ်းရင်းထဲမှာအားနည်းချက်တွေရှိနေတာတွေကိုလည်းပြောပါတယ်ဆိုတော့ဒီကျွန်တော်တို့ဒီအခုနဲ့ပတ်သက်လို့ပေါ့လေတိုင်းရင်းသားဒေသတွေအထူးသဖြင့်ဒီစီးရီးတင်းမာမှုတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဟိုမှာပို့ပြီးနင့်နာနိုင်နေဆိုပြီးတော့တော်တော်များဝေဖန်ပါတယ်ဒီပြီးခဲ့တဲ့တစ်ပတ်ထဲမှာပဲဒီကုလသမဂ္ဂဒီလူခွင့်ရေးအထူးကိစ္စရန်ကြီးတွေကလည်းအဲ့ကိစ္စကိုထောက်ပြောလာပါတယ်ဆိုတော့အထူးသဖြင့်ပေါ့လူတွေကပြီးကြလွှားကြဖြစ်နေကြတဲ့အခြေအနေမှာဆိုရင်ဒီလူတွေရဲ့မြေရည်ရာတွေကဟိုဥပဒေနဲ့အညီဖြစ်အောင်တရားဝင်ရှောက်ဖို့ဆိုတော့အခုချိန်မှာဟိုမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်နေရောဒီလိုခက်ခဲမျိုးတွေကိုလက်တလုံးမှာကျော်လွန်နိုင်တဲ့အခြေအနေမျိုးတွေတော့ဘာလို့များရှိမလဲဆရာဦးစီဆရာဦးတင်းတောင်ကဘာ
လို့များဒီလူတွေကခုနအဲ့ဒီအခြေအနေတွေထည့်စဉ်းစားရမှာပေါ့စစ်ကြောင်တွေဒီကဘယ်လိုအောက်ထားပြပြီးတော့ရှောက်နိုင်တယ်နောက်တစ်ချက်ကဟိုခုနပြောခဲ့တဲ့အချိန်တော့သိဆိုင်ရာသိပြီးခါနာတွေဟိုတုန်းကကြည့်တဲ့ရည်စင်းတယ်ဗျာဒီတဲ့အချက်လက်တွေဘယ်လောက်များမှန်မှန်ကန်ကန်ကျွန်တော်တို့ကတောက်ခံနိုင်ရဲ့ခလဲဆိုတော့အချက်တွေလည်းရှိနေတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကျွန်တော်ထင်တယ်ဒီကကြီးကရက်ဆိုင်ခါတင်နေတယ်ဒါမလုပ်တင်သေးဘူးအဲ့ဒီကလည်းရှိတယ်ရက်ဆိုင်ပြီးတော့ဥပဒေပြင်ဖို့လည်းရှိတယ်ဒါကတော့လူကြီးရဲ့တကယ်ဘဝအခြေအနေနဲ့တိုက်မီမရှိဘူးဆက်အနာချင်းဆက်ကြားသေးတယ်ဒါကတော့အသက်သွင်းတဲ့သဘောပဲအဲ့တော့2000ကျပ်နဲ့လေယာဉ်ဥပဒေရော2000ကျပ်နဲ့မြေလိပ်မြူတာမြေရဲ့ဥပဒေရောဒါအရင်းကြားကြရတယ်အများကြီးနဲ့လူလူကြီးကျိုးကိုစာပေါ်တဲ့ဥပဒေကိုမဟုတ်ဘူးလို့ကျွန်တော်ပြောတာဒါတွေဖြတ်သိမ်းပြီးချင်းအားချင်းသာနော်ကျွန်တော်တို့လူလူကိုသိကားပေးနိုင်တယ်ဆက်
โอเคคือว่าสรุปเราที่ซื้อนี่เวิร์ดก็ไปปูทายนอกจากสตาร์ซาวน์แล้วพอเปลี่ยนมาเนี่ยตัวอเมริกันที่เราซื้ออ่ะมอนทัศนะก็โกยันได้ทับจับไปว่าครับ
เนี่ยแล้วที่ NLD อซูยาหาปิดูริก็ยื้อเฉินเต็มเอาท่าได้ซูยาบาอานาเต็งซิซูยาไม่หุบออกปิดูโกตาวันอยู่หมู่ตาวันขันหมู่ปิวาสิเลยสรแล้วไม่เน่นายบ่ดาเปลี่ยนซูยาเนี่ยมูวาระฤโกทิ้งหนีไปနိုင်มั้ยลัดดอริยัดผัดอภวยซีฤตะเรมีเดียฤရှိနေတဲ့အတွက်မြေလုံးမြေလက်မြေရန်စီမံခံခွဲမှုဥပဒေကြောင့်ဘဝစဉ်စားလောက်ကင်လာကြတဲ့နေရာရေဆုံးရှုံးကုန်မှာအလုံးစုံစိုးရိမ်စရာမလိုအပ်ဘူးလို့ယူဆမိပါတယ်။မိမိတို့ရဲ့နေရာပိုင်ဆိုင်မှုတွေကိုစနစ်တကျတရားဝင်ပြုလုပ်ခြင်းအဖြစ်မျိုးသားရဲ့အာဏာပိုင်တွေဌာနဆိုင်ရာတွေခရိုနီတွေနဲ့ပြည်ပယင်းနှိမ့်နှံမှုလုပ်ငန်းရှင်တွေရဲ့နေရာသိမ်းပိုက်မှုဘေးအန္တရာယ်ကလွတ်ခင်းနိုင်သလိုသိမ်းပိုက်ခံရပါကလည်းတိတိယောက်ယောက်တရားစွဲဆိုနိုင်ကြမှာဖြစ်ပါတယ်။အထူးသဖြင့်နယ်ပေါင်းများစွာမလုပ်ခဲ့တဲ့နေရာစီမံခန့်ခွဲမှုဥပဒေတွေကိုစနစ်တကျပြုစုခြင်းအဖြစ်စနစ်စိုးကိုဖတ်တွယ်ပြီးမတမာတဲ့နီးလန်းနေနဲ့ရယူထားတဲ့နေရာတွေကိုဖော်ထုတ်နိုင်မှာဖြစ်သလိုတိုင်းပြည်ကနာငွေအများအများနေတဲ့ဆုံးရှုံးမှုဘေးအန္တရာယ်ကနေကာကွယ်နိုင်မယ်လို့လည်းယူဆမိပါတယ်။တခါနေရာပိုင်ဆိုင်မှုတွေကိုတည်ဝင်ပြုလုပ်ခြင်းကြောင့်ဘဝစဉ်ဆက်လောက်ကင်လာကြတဲ့လယ်သမားတွေအနေနဲ့ဇယံနေရာမျိုးစေ့တွေကနေနီးပညာနဲ့ငွေကြေးအစုံထောက်ပံ့ကူညီမှုတွေမျိုးစုံရနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်ရပ်ဖတ်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးနေရာစီမံခန့်ခွဲမှုဥပဒေရဲ့အာဏာချက်အားစာချက်ကိုလေသမားတွေကိုယ်တိုင်တင်ပြခွင့်ရရှိမှာဖြစ်တဲ့အတွက်ကောင်းသောအကျိုးကျေးဇူးတွေအများပြားရရှိနိုင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကဒီအမေရိကန်ပြည်သူ့မောင်တက်တနာရဲ့ဆာဘာသူကတော့ဒီနိုင်ငံနဲ့နေရာတွေကိုစေတိချစီမံခံခွဲမှုပြဋ္ဌာန်းတာဖြစ်တဲ့ကြောင့်ဥပဒေကအကျိုးရှိမယ်ဆိုတဲ့အမြင်မှာဆိုတော့ဆရာဦးတင်းစံတို့ဒီဥပဒေမှာကျွန်တော်စိုးရိမ်စရာတွေကြီးပဲရှိနေရလားဒီကောင်းတဲ့အချက်တွေရောမရှိနိုင်ဘူးလားဥပမာဟိုနေရာစီမံခံခွဲမှုကိုစေတိချဖြစ်အောင်လုပ်တယ်ဆိုရင်အပိုင်းမျိုးပေါ့လေဒီလိုရှိတော့အနေကြည့်မယ်ဆိုရင်ရောကောင်းတယ်လို့ပြောနိုင်တာဘာများမြင်နေလဲ
ဆိုနေရာစီမံခံခွဲမှုကဒီထက်လာလို့ကိုမလိုပါဘူးယားနေရာစီမံခံခွဲမှုပြီးကြတာခုကျွန်တော်နေရာနည်းနဲ့စီးရင်ဌာနဆိုပြီးတော့ဟိုတုန်းကကြီးတယ်နေကြီးတယ်နေကြီးရင်းကဒီလိုနဲ့ဒီလိုလုပ်ဖို့တော့ဥပဒေတရားပြဋ္ဌာန်းကြရမရှိပါဘူး။ဒါတရားတော့ကျွန်တော်ကိုတည်သူတွေယူစားကြလို့ပဲ။ဒါကတော့ကျွန်တော်တို့ဂျီနီနဲ့နာမှုတော့တိတ်လို့ဆဲလို့ရဆဲတယ်လို့ပဲဖြစ်နေ။ကျွန်တော်ကဒီလူကြီးတို့ညီလာနေရဲ့ဇမန်ဆက်နေခုနေဥပဒေရဲ့အတိအကျဖွင့်ဆိုချက်တွေကိုကျွန်တော်သဘောမတူဘူး။ဒါတရား20ဆနစ်တရားလေးဒီမှာမေသမားကလည်းဖွင့်ဆိုချက်တွေသဘောမတူတော့ဒီဥပဒေရဲ့ပြင်ပမဖြစ်တာရကွာ။ကောင်းတဲ့လက္ခဏာချက်တွေမရှိဘူး။ဒီလိုလူကြီးရဲ့စိတ်ကြောကိုဘလူကြီးရဲ့ဒီမရယာလူကိုထုတ်တာတော့ဥရီလေးကျွန်တော်တို့ကြည့်နေရတယ်
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးစော်ရဲကိုလည်းမေးချင်ပါတယ်ခင်ဗျာအခုကဒီဥပဒေရလက်ရှိဟိုရည်ရွယ်ချက်ကဒီအာဏာရှိတဲ့လူတွေငွေကြေးတက်နေတဲ့လူတွေအကျိုးရှိမဲ့ဥပဒေလိုမျိုးဖြစ်နေဆိုတော့ဒီလိုလူတွေအတွက်ကြည့်ရင်အကျိုးဟိုရှိရမှာမဟုတ်ဘဲနဲ့ဒီတာမန်ပြည်သူတွေအထူးသဖြင့်ပေါ့ဒီဥပဒေအကျိုးတရားမှုကိုတိုက်ရိုက်ခံစားမယ်တောင်းသူတွေအကျိုးရှိဖို့ဆိုရင်ဒီဥပဒေမှာအဓိကဘာကြီးပြင်ဖို့စင်ဖို့လိုမလဲဦးစော်ရဲ
ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုနေရာမူဝါဒရှိပါတယ်ဒီနေရာမူဝါဒမှာဆိုလို့ရှိရင်ဒီနေရာတွေကို တိုက်သူကြီးကလူအများပေါ့နိုင်ငံသားအလုံးကမျက်မျက်သားသားနဲ့တရားမျှတစွာရောက်သုံးစွဲရမယ်ဆိုတဲ့အချက်လည်းပါပါတယ်အဲ့တော့ကျွန်တော်တို့အခုဒီနေရာဒီ2000အဲကျွန်တော်တို့ဒီမြေလုံးမြေလာမြေအုပ်တွေမှာဆိုလို့ရှိလို့ရှိရင်အာဒီအခုနိုင်ငံတော်မြေအမူဝါဒအနေနဲ့လွဲချော်နေပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်မြေတော်ကမြေအမူဝါဒမှာဆိုလို့ရှိရင်အတိုင်းသားဒေသတွေမှာဗမာပဲဖြစ်ဖြစ်ဒီမြေတွေမှာမှတ်ပုံတင်တင်မတင်တင်တင်ပေါ့နော်။အတိုင်းသားဒေသတွေမှာဒီလိုမူလလက်ဦးလောက်တိုင်နေတဲ့လူတွေရဲ့အခြေအနေမပြတ်ပြားပဲနဲ့အဲ့မထိခိုက်တဲ့နေအဒီကိစ္စတွေကိုဆောင်ရွက်ရမယ်ဆိုတဲ့အချက်ကအခုဒါတွေနဲ့လွဲနေပါလေအခုဆိုလို့ရှိရင်ကျွန်တော်တနင်္ဂနွေလုံးပါဗျာကျွန်တော်တို့ဒီရှမ်းပြည်လွယ်ကောင်းမှာဆိုလို့ရှိရင်လေအဧက400ကျော်လောက်ကိုအဲ့ကျွန်တော်မြေလုံးမြေလက်မြေဥတွေနဲ့တင်လိုက်တယ်ဒါပေမဲ့မြေလုံးမြေလက်မြေဥတွေမှာဆိုလို့ရှိလို့ရှိရင်အဒီမြေလုံးဆိုတာပါမြေလက်ဆိုတာပါဆိုတာဒါလူတွေနေထိုင်ဝင်မရှိတာဟာမြေလက်ဆိုလို့ရှိရင်လေတစ်ချိန်ကနေထိုင်နေမဲ့အခုအဆုံးမပြည့်တဲ့မြေမျိုးဖြစ်ရမယ်အခုကလေသမားတွေကိုယ်တိုင်လောက်ကန်စားတောက်နေတဲ့ဟာကိုဒီအတင်းင်းမှာကြည့်လိုက်လို့ရှိရင်မြေလုံးမြေလက်ရန်ဖြစ်တဲ့အတွက်ကိုဆိုပြီးတော့သူတို့ကဒါကိုတင်လိုက်တယ်မြေလုံးမြေလက်နဲ့တင်ပြီးတော့ခလိုနီတွေနဲ့ခုနကလုပ်ငန်းရှင်တွေရောင်းချလိုက်တယ်အဲ့လားကျွန်တော်တို့လောက်ကန်ကိုပြုတ်လိုက်တယ်အဲ့တော့ဒီမျိုးတွေမှာဘာပါလဲဆိုရင်ပတ်သက်ရှိတဲ့လူတွေကနိုင်ငံသားကနေပတ်သက်ကုန်ပြီဆိုရင်9000နဲ့5000ဒီလောက်ခွင့်ရှိတယ်။တိုင်းသားလုပ်ငန်းရှင်က900နဲ့9000နဲ့5000တိုင်းသားလုပ်ငန်းရှင်က900နဲ့5000အကြီးအကဲလုပ်ငန်းရှင်က900နဲ့ပြီးတော့ကျွန်တော်တို့9000ဒီလောက်ခွင့်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းသားပြည်သူတွေမှာကြတော့ဟုတ်လားကျွန်တော်လောက်ကန်စားတော့ဖို့အတွက်ပေ200ခွက်တည်းဟုတ်လားခုနကပေ40ပေ60ခွက်တောင်မှ6စားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကဒီမြေလက်မြေလက်မြန်ဥပဒေဆိုလို့ရှိရင်ဒါဒီကျွန်တော်တို့ခုနကနိုင်ငံတော်မြေအမူဝါဒတွေနဲ့လည်းလွဲချော်နေတယ်နောက်တစ်ခါအခုဆိုလို့ရှိရင်ဟုတ်လားတောက်လျှောက်ကိုတောင်းလမားတွေကဒီမြေလက်မြေလက်မြန်ဥပဒေနဲ့ပတ်သက်ပြီးတော့ထောင်တွေပဲကျနေတယ်တရားစွဲခံနေရတယ်ပြုစုရုံငိမ်းပေါင်း560စီတက်နေရတာကိုကြည့်ချင်းအပြင်ကိုဒီမြေလက်မြေလက်မြန်ဥပဒေဆိုလို့ရှိရင်ပြန်လဲရေးဆွဲသို့မဟုတ်ဖျက်သိမ်းပြီးတော့ကိုအပြစ်ဆွဲရမယ်ဆွဲတဲ့အခါမှာလဲတောင်းလမားတွေပါဝင်ပတ်သက်ရမယ်ဒေသမားကြီးကြွန့်ကျင်တွေပါမယ်အလွတ်တော်ကြီးပဲနဲ့ဟာကျွန်တော်တို့မလုံးလောက်တော့ဘူးဆိုတဲ့အခြေအနေကအခုပြဿနာတွေကလက်ရှိခံစားပြီးတော့အစိုးရမရှင်းနိုင်တဲ့ပြဿနာတွေကပေါ်ပြနေတယ်ခင်ဗျ။ဒါကြောင့်ဒီဥစ္စာကကျွန်တော်လုံးဝလက်ခံလို့မရဘဲနဲ့ပြန်လဲပြင်ဆင်ရေးဆွဲသုံးဖို့ဖြတ်သိမ်းပြီးတော့အပြည့်အစုံရေးဆွဲရမယ်ဆိုတော့ပေါ်လွင်ပါတယ်ခင်ဗျ။
โอเคကျေးဇူးပါဆိုဦးစီလူရဲ့သဘောထားဟုတ်ခင်ဗျာအခုကဟိုဆက်ဆော့ကိုလုံးထောက်ပြနေတယ်လို့ပြောလေဒါငွေကြေးတက်နေတဲ့သူတွေဩဇာအာဏာအရှိန်အဟောင်းရှိတဲ့လူတွေအတွက်ပဲအကျိုးရှိမလို့ဖြစ်နေတဲ့ဥပဒေတရားဆိုတော့ဒါကိုအတိတ်ပေါ်လေပြင်ဖို့ဖြစ်ဖြစ်ဒါကိုတစ်ပြန်ရေးဆွဲဖို့ပဲဖြစ်ဖြစ်ဘယ်အပိုင်းဒီမှာအဓိကလိုအပ်ချက်တွေရှိနေမလဲ
ဟိုအပိုင်းနဲ့ပြောရင်လည်းအရှိန်ကဥပဒေ၃မှတ်ဒီအားလုံးကဒီရင်းနှီးမြှုပ်နှံမှုလုပ်ဖို့ဟိုတရုတ်ကိုဖိတ်ခေါ်တော့ဖို့နောက်ပိုင်းလာမယ့်ဟာတွေကိုအတွက်ကိုတကားခွင့်ရေးဆွဲထားတာဖြစ်ပြန်ပါတော့အဲ့တော့ဟိုပြင်မယ်လို့ပြောရင်ကျွန်တော်တို့ကပြင်တာကိုသဘောမတူဘူးလုံးဝပြတ်သိမ်းရမယ်ဥပဒေဖြစ်တယ်ဟိုတခြားရင်းနှီးမြှုပ်နှံရင်းနှီးမြှုပ်နှံမှုဥပဒေတို့ဘာလို့ဖြစ်ပြီးသားဖြစ်ပြီးသားပေါ့လေဒါပေမဲ့ဒီထဲမှာကမျိုးကိုလွယ်တကူသိမ်းလို့ရအောင်တော့မျိုးကိုသိမ်းအောင်ပြင်လို့ဘူးအဲ့ဒီပုံမှာနေတိုင်းတဲ့လူတွေကိုရင်းရင်းကအလိုတလိုအသုံးပြုပြီးတော့တရားစွဲခွင့်ရအောင်ဟိုဖန်တီးရတာဖြစ်တယ်ပေါ့လေအဲ့တော့ကျွန်တော်ကတော့ဖြတ်သိမ်းရေးဘက်မှာလည်းကျွန်တော်တို့မမထလဲကျက်တီကလည်းရှိတယ်နောက်တစ်ခုကဒီတွေကအပိုင်းတွေကဟိုကောင်းတာကိုပြောပါဆိုရင်ကောင်းတာကျွန်တော်တို့ကမတွေ့ရဘူးဒီလူမျိုးလေးမျိုးရင်းလျှောက်ဖို့အချက်20ရှိတယ်20လုံးကလေသမားမတတ်နိုင်တဲ့ဟာတွေဒီပဲဥပမာအဖြစ်ဒီကြီးမျိုးပုံ105သဘောမျိုးပေါ့လေအဲ့ဒါမျိုးလေသမားတိုင်းမှာရှိနေတဲ့ကိစ္စမဟုတ်ဘူးဗန်အန်ွေလို့ပြောဗန်အန်ွေကခရိုနီပါပဲရှိတာလေသမားတွေမပြောနဲ့တော့ဟိုပုံမှန်မျိုးပေါ်လူတွေကတော့ဟိုဘန်းသာဗန်အန်ွေရှိတဲ့ကိစ္စမဟုတ်ဘူးပြည်နယ်သုံးဖို့တိုင်းဒေသကြီးရထောက်ကန်ချက်ဆိုဝေးရောလေသမားဆိုတာယူအားယုံရက်ွက်ယုံတော်မှာပြည်ရဲတာမဟုတ်ဘူးပေါ့တကယ်ကိုလူတို့ရဲ့အလံဝေးပြီးတော့ဟိုတမင်ခံပြီးသားတဲ့ဟာဟုတ်တယ်လူတို့နဲ့လုံးဝလာလာမှမတတ်ဆိုင်နေတဲ့ဟိုလူတို့ကိုအလွယ်တကူဖိနှိပ်လို့ရအောင်မောတော့လို့ရအောင်ဘဝပြတ်အောင်ဘဝတည်ပါအောင်ဖန်ပြီးသားရဲ့လက်နက်တကူလည်းဖြစ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကတော့ဒီထဲကကောင်းတဲ့အပိုက်ပြောပါဆိုရင်ကောင်းတာတကူမှဒီမတွေ့ရဘူးပို့ပြီးတော့စိုးသားနေတဲ့အချက်တွေပဲရှိတယ်ပေါ့လေအဲ့ဒါမျိုးမြင်လာရှိတယ်နောက်တစ်ခုကဒီထဲမှာအပါရဲအချက်တွေကဘယ်အပိုင်းကကောင်းနေရလဲဘယ်ဘက်ကပြင်ဆင်ရမှာလဲပြောရင်အားလုံးကဖြတ်သိမ်းရမှာသုံးမဲ့အားလုံးချိန်ချင်းဟာကိုကောဖာဒီကကျော်ရုပ်တစ်ခုလုံးကဒီနဝတအစိုးရကမျိုးကိုလိုတလိုအသုံးပြုတဲ့ဒီအီလီလူရဲစားကလိုတလိုအသုံးပြုလို့ရအောင်ပဲဆက်ပြီးတွားလိုက်ရဖြစ်တယ်အခုရှင်းရှင်းမအောင်ဘာပြောင်းလဲလို့ဘာမှမပြောင်းဘူးရှင်းဆိုထောင်ရှားဖို့တိုးလာတဲ့ဟာရှိတယ်ပုံမှန်20နှစ်6လပြည့်မှတ်ပုံတင်ရမယ်ဆိုတဲ့ဟာတိုးလာရှိတယ်အဲ့တော့6လပြည့်မှတ်ပုံတင်နေဖြစ်စေမဖြစ်စေဒါဒီလူလူရှိကဥပဒေတွေမှာ2000ဥပဒေမှာတော့ နဝတရဲ့အမင်းရင်ကြက်ပေါ်တော့ဥပဒေတော်မဟုတ်ဘူးဥပဒေကတော့အာဏာပြီးတော့ဆိုပြီးတော့လူတို့ကိုဖိနှိပ်ခဲ့အချိန်လုံးကတော့ပုံမှန်20နှစ်ဆိုမပါဘူးမပါဘူးမဲ့လည်းလူတို့အားလုံးကဘဝပြည့်ရတယ်ထောင်လဲရောက်ရတယ်အချင်းချင်းရောက်ရတယ်တရားစွဲခံရတယ်အခုဥပဒေကလည်းဒီ20နှစ်အပေါ်မှာပဲကျွန်တော်တို့တင်ပြီးစဉ်းစားနေတာရှိတယ်လို့မျိုးလက်စနစ်ရှိပြီဖြစ်စေပါတီဖြစ်စေမပါတီဖြစ်စေဥပဒေကြီးတစ်စုံလုံးကတိုင်းရင်းသားတွေနဲ့ကျွန်တော်ပြည်သူလူထုပြည်နိုင်မှာဖြစ်တယ်။ဒီမှာတဝဲမှာဆိုသူတို့ချိုးရှာကိုညီလို့ညီလည်းညီလာလျှောက်သွားတယ်ဒီ2017ဥပဒေထွက်ပြီးရနောက်ပိုင်းမှာရှင်းပြနေမှာကုမ္ပဏီကတော့ပုံစံရောက်လာတယ်။ဟိုဟာကမျိုးတစ်ချိန်နဲ့တန်းလုပ်တယ်။အဲ့မှာဟာကမှာဒေသမားတွေဆန္ဒပြတယ်ဟာရှိတယ်။ပြောချင်တာကလူထုလူကန်းသားရဲ့ဘဝတွေရက်တိချက်တွေကိုအခုမှထွက်တင်စစချင်းမရှိဘဲနဲ့လူတစုရဲ့လုံခြုံရေးနဲ့ဒီနောက်ပိုင်းတရုတ်ပြည်လက်ထက်ဝင်လာလို့ရအောင်ဖန်တီးထားတဲ့အရာသားတွေဒီလိုလုံးဝချက်သိမ်းတယ်လို့ကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးခဲ့တဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးပြည်သူ့တိုင်းသာတာမုလင်သမားတမကအတွင်းမှုဦးစော်ရင်တို့မျိုးခွင့်ရေးအတွင်းပြင်းမှုဦးစီသူနောက်ကုလန်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တွေနဲ့ပေါ်ထွက်ရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။